အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေပပအောင်နေနေရေးတရုတ်မြန်မာအပါအဝင်ဒေသရဲနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်တဲ့အကြောင်းတရုတ်သတင်းဌာနကထုတ်လွှင့်ပါတယ်။တရုတ်နိုင်ငံကုမင်းမြို့မှာမနေ့ကကျင်းပတဲ့အစည်းအဝေးမှာတရုတ်မြန်မာထိုင်းနိုင်ငံတွေအပြင်ဒေသရဲနိုင်ငံတွေဖြစ်တဲ့လာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကအရာရှိတွေအာဆီယံရဲတပ်ဖွဲ့ကုလသမဂ္ဂမူရေးဆေးဝါးတပ်ဖြည့်ရေးနဲ့ရာဇဝတ်နေနေအဖွဲ့တွေလည်းတက်ရောက်ကြပါတယ်။အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကခေါင်းဆောင်တွေကိုဖမ်းဆီးရေးနဲ့လုပ်ငန်းတွေပပအောင်နေနှင်းဖို့ပူးပေါင်းဆောင်ရွက်ရေးသဘောတူခဲ့ကြတဲ့အကြောင်းတရုတ်သတင်းဌာနကထုတ်လွှင့်ပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတော့ဇင်ယောပူးပေါင်းလှုပ်ရှားမှုပြန်လည်တုံ့တက်ခြင်းလို့နာမည်ပေးထားတဲ့အစည်းအဝေးဟာဆက်သွယ်ရေးလိမ်လည်မှုနဲ့လက်နက်ခဲယမ်းမောင်းခုံမှုတက်ဖြက်ရေးအတွက်လန်ချမ်းမဲခေါင်တရားဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုစင်တာကပူပေါင်းဆောင်ရွက်မဲ့အစည်းအဝေးဖြစ်တယ်လို့ပြောပါတယ်ဒေတာရင်း6နိုင်ငံအကြားဆက်သွယ်ရေးလိမ်လည်မှုကိုအဓိကထားတဲ့ရာဇဝတ်မှုပေါင်း160ကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပြီးတရားခံပေါင်း8000ကျော်ဖမ်းဆီးနိုင်ခဲ့တယ်လို့ပြည်သူ160ကိုကယ်တင်နိုင်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ပါတယ်ခင်ဗျာ